ရှန်ဟိုင်းနဲ့ရှန်ဇန်မြို့တွေကအစုရှယ်ယာဈေးကွက်တွေဒီကနေ့ပိတ်လည်ရပါတယ်။တရုတ်အစုရှယ်ယာဈေးကွက်တွေမှာဈေးမတည်မငြိမ်ဖြစ်တာကိုကာကွယ်နိုင်ဖို့စနစ်သစ်ကိုစတင်ကျင့်သုံးတဲ့ဒီနေ့မှာပဲအစုရှယ်ယာဈေးတွေ9ရာခိုင်နှုန်းထိထိုးချသွားတဲ့အတွက်အယောင်းဝယ်တွေကိုရပ်ဆိုင်းလိုက်တာပါ။အစားငွေကြေးကျဆင်းမှုကြောင့်ဥရောပငွေကြေးဈေးကွက်လည်းစဖွင့်ချိန်ကလေးကဈေးကျနေပြီးတော့ဂျာမနီစတော့ဈေးကွက် DAX မှာအစုရှယ်ယာဈေးတွေ4ရာခိုင်နှုန်းကျော်ချဆင်းခဲ့သလိုLondon FTSE ဈေးကွက်မှာလည်းနှစ်ရာခိုင်နှုန်းကျော်ချဆင်းခဲ့ပါရယ်။ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုတိတိတသာချဆင်းသွားတဲ့ကိန်းဂဏန်းတွေနဲ့အရှေ့အလယ်ပိုင်းမှာမတည်မငြိမ်ဖြစ်နေတာတွေကြောင့်အခုလိုတရုတ်ကအစုရှယ်ယာဈေးတွေထိုးချသွားခဲ့တာပါ။ဂျပန် Nikkei လည်း300ရာခိုင်နှုန်းအထိချဆင်းပြီးဟောင်ကောင် Hang Seng လည်း 1.5 ရာခိုင်နှုန်းအထိချဆင်းသွားတယ်လို့ဒီအရှေ့အလယ်ပိုင်းဒေသကပရိပခတွေSorry, Arabia နဲ့ Iran အကြားကတင်းမာမှုတွေကြောင့်ဒီကနေ့မှာရေနံစေးတက်နေပါတယ်ခင်ဗျာ